ရှမ်းပြည်နယ်ဟာအကြီးဆုံးမူရစေထုတ်လုပ်ရမှာအဖန်စီမခံရအောင်စောင့်ရွက်နိုင်တဲ့အကောင်းဆုံးနေရာနဲ့အနေအထားတွေရှိရာကြောင့်ဒီဒေတာမှာတခြားစီးပွားရေးလုပ်ငန်းတွေအရေးမပါတော့ပဲအိုက်စ်လိုခေါ်တဲ့မူရစေဝါရောင်းဝယ်ဖောက်ကားမှုကသာအဓိကလုပ်ငန်းဖြစ်နေတယ်လို့
မူရစေဝါရောင်းဝယ်ဖောက်ကားမှုတွေဟာလက်နက်ကင်အဖွဲ့အစည်းတွေအတွက်ဝင်ငွေရလန်းဖြစ်နေတယ်လို့လည်းဖော်ပြထားပါတယ်။ဒါကြောင့်နောက်ဆက်တွဲအကျိုးဆက်အနေနဲ့ငင်းချမ်းရရဖို့နဲ့ပရိပခ္ခတွေချုပ်ငြိမ်းဖို့အတွက်အတားအဆီးတွေဖြစ်လာတယ်လို့လည်းပြောပါတယ်။ရှမ်းပြည်နယ်အတွင်းကလက်နက်ကင်အဖွဲ့တွေထိန်းချုပ်နေနေပြီမှာ
မူရစေဝါရောင်းဝယ်ဖောက်ကားမှုတွေကြီးကြီးမားမားဖြစ်နေတယ်ဆိုတဲ့အပေါ်ပအိုးအမျိုးသားအဖွဲ့ချုပ် PNNO
ရဲ့ဒုဥက္ကဋ္ဌခွန်မြင့်ထွန်းကအခုလိုမှတ်ချက်ပေးပါတယ်။ကျင်းသာကြာပြည်သူလူတွေမှာလည်းတင်းကြတဲ့ပြည်သူမှုတွေနဲ့ဒီလိုလုံးပါတယ်ပေါ့လေ။အဲ့တော့ဒီပေါ်ဒီမှာတော့ကျွန်တော်တို့ကမှန်တယ်မားတယ်ဆိုတဲ့ဟာမျိုးတွေကိုတော့ပြောဖို့သဘောထားတော့မရှိပါဘူး။ PNNO ဆိုတဲ့ဟာအပေါ်မှာပြောထားတာမရှိတဲ့အတွက်တော့ကျွန်တော်တို့ကဒီကိစ္စကိုကျွန်တော်ဖြေရှင်းဖို့တော့မရှိဘူး။ကိုယ်မျိုးသားလူငယ်ရဲ့အဖွဲ့ချုပ်ကတော့ဒီကျွန်တော်စတင်ပြီးတော့
ပြန်လေစုဖွဲ့ခြင်းတွေရောပေါ့ဒီမြေသားလူမျိုးတော်လိုင်းရွာတဲ့ခါမှာဒီမွေးစေဝါဒေသကိုကျွန်တော်ကတော့ရောင်းဝယ်ဖောက်ကားခြင်း၃၀ခြင်းမပြုရဆိုတဲ့ဟာကိုကျွန်တော်ပြင်းထန်တဲ့ကျွန်တော်ဒါကိုစီကံကျက်သတ်မှတ်ပြီးတော့ကျွန်တော်ဆောင်ရွက်ခဲ့ပါတယ်။
ဒါပြင်
ICJ ရဲ့ကြေညာချက်မှာအစိုးရတက်မတော်ကအရာရှိအရာခံတက်သားတွေကလည်းမူရစေဝါရောင်းဝယ်ဖောက်ကားမှုတွေမှာပါဝင်ပတ်သက်နေနိုင်တဲ့အတွက်တက်မတော်ကစုံစမ်းပြီးစနစ်တကျအရေးယူသင့်တယ်လို့လည်းတိုက်တွန်းထားပါတယ်။
အချင်းခံစာမှာမူရစေဝါထိန်းချုပ်ရေးလုပ်ငန်းတွေကိုအစိုးရကနှစ်ဆမြင့်ပြီးလှုပ်ဆောင်တင်တယ်လို့ဖော်ပြထားပါတယ်။ဒီလုပ်ငန်းစဉ်ကိုအစိုးရတစ်ခုတည်းဆောင်ရွက်လို့အောင်မြင်နိုင်မဲ့အနေအထားမရှိဘဲလူမှုပါဝင်မှုလိုအပ်ကြောင်းနဲ့ပြည်သူတွေပါဝင်နိုင်ရေးအတွက်အစိုးရဘက်ကဘလောက်အတိုင်းတာထိလုပ်ပိုင်ခွင့်ပေးမယ်ဆိုတဲ့အပေါ်တိကျတဲ့မူဝါဒတွေချမှတ်ဆောင်ရွက်ဖို့လိုတယ
ကျွန်တော်စတင်ပြီးတော့ကြောင်မဲတေတာကန်ဦးတက်မောင်သိန်းကမူရစီဝါနဲ့လက်နက်ကင်အဖွဲ့အစည်းတွေကြားဆက်ဆက်မှုကိုအခုလိုပြောပါတယ်။မူရစီဝါနဲ့စစ်ပွဲတွေပြပကပေါ့နော်။အဲ့ဒါတွေကတိုင်းရိုက်ချိုးကြတယ်။တိုက်ပွဲတွေဖြစ်လာလေလေစီးရေးတင်းမှမှုတွေဖြစ်လာလေလေမူရစီဝါတွေဟာ
ထုတ်နေဦးမှာပဲတိုးတော်လည်းပဲအဲ့ဒီထုတ်ကြပမာဏနဲ့ထုတ်နေတဲ့လူတွေရဲ့ထုတ်နိုင်စွမ်းတွေတော့သူတို့ရဲ့လုံခြုံရေးအနေအထားတွေသူတို့ပြောင်းချနိုင်တဲ့အေရီယာတွေဟာတဖြည်းဖြည်းနဲ့လျော့သွားမှာညီမအစိုးရအနေနဲ့တုံးဆွဲသူတွေနဲ့အသေးစားရောင်းဝယ်သူတွေကိုပြစ်မှတ်ထားအေးအေးယူနေရာတွေမလုပ်ဘဲအိမ်နီးစင်းနိုင်ငံတွေနဲ့ပူးပေါင်းပြီးမူရစေဝါကုံသွဲမှုတွေလုပ်နေတဲ့ကွန်ရက မှာမူရစေဝါတွေများနေတာလို့မူဆယ်မြို့နယ်လွှတ်တော်ကိုယ်စားလှယ်ဆိုင်ကျော်တန်းကပြောပါတယ်။
ကျွန်တော်တို့ရှမ်းပြည်နယ်မှာလမ်းမဆက်တွေခက်ခဲတယ်။နင်းဒီအကန့်တတ်တွေရှိတဲ့အတွက်ကြောင့်ဒါတွေကလည်းမွေးစည်းဝါးများစီတဲ့အကြောင်းညာတစ်ခုပါပဲ။ကြောင်ကျိုးကြောင်ကြားနေများတယ်။တွားလာခက်တဲ့အတွက်ကြောင့်ဒီဟာတွေကိုအကွက်ယူပြီးလောက်တာများတယ်။လက်လက်ကန်ဖွဲ့စည်းလောက်တယ်ဆိုတာတော့ကျွန်တော်တို့လည်းတက်အလို့ပြောလို့မရဘူးဗျာ။ဒီကြားထဲမှာခုနကလက်လက်ကန်ဖွဲ့စည်းတဲ့မနွယ်တဲ့င
ဆိုရတောင်းဝင်ရှိသူတွေဘက်ကပိုင်ရှင်မက်ဆိုပြီးကျင်းညာလာမျိုးဟာမဖြစ်တင်ကြောင်းနဲ့ပိုင်ရှင်မိအောင်ဖန်းစည်းနိုင်မှသာမူရစေဝအဓိကရောင်းဝယ်ဖောက်ကားနေမှုလမ်းကြောင်းတွေကိုဖော်ထုတ်နိုင်မှဖြစ်တယ်လို့ပြောကြပါတယ်ရှင်။